မ္မာနိုင်ငံမှာတရင်တော့ကမြန်မာပုဂ္ဂလိကမီဒီယာတွေမှာဖော်ပြခွင့်မရတဲ့ဒေါ်အောင်ဆန်းစုကြည်တို့ကိုကျော်သူတို့နိုင်ငံကြော်ညာမှုအဖွဲ့လှုပ်ရှားမှုဓာတ်ပုံတွေကိုဖော်ပြခွင့်ရတယ်လို့ကြားပါရတယ်။အဲ့လိုဖော်ပြခွင့်ရတဲ့အတွက်ပြည်တွင်းကမီဒီယာသမားတချို့တော်တော်လေးဝန်ပန်းတသားရှိကြတယ်အလားအလာကောက်နေလို့မြင်ရတယ်လို့ကြားပါရတယ်။အဲ့ဒါဘလို့ဟုတ်ပါသလဲပြည်တွင်းကအက်ဒီတာတူဖြစ်တဲ့ကိုစော်တော်ကအရင်ရှင်းပြပါခင်ဗျာ။မြန်မာနိုင်ငံတွင်းမှာဦးအရင်ဖော်ပြခွင့်မရဘူးတဲ့ဓာတ်ပုံတွေသတင်းတွေဖော်ပြခွင့်ရလာတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘလို့အကောက်မြင်ရပါခင်ဗျာ။
အခုလူဒီတပတ်ထွက်တဲ့ weekly 11သတင်းစာမြန်မာဒေါ်ဆန်းစုကြည်ပုံနဲ့တကွနိုင်ရေးကူညီမှုတင်ဖော်ပြတဲ့ဟာတွေတွေ့လိုက်ရတော့ဘာပဲဖြစ်ထူးခြားတယ်ဆိုတာတော့အမှန်ပါပဲနောက်တစ်ခုက7 day ချန်နယ်မှာထပ်ပြီးပါလာတယ်ဆိုတဲ့အခါကျတော့ဒါဟာထူးခြားမှုဖြစ်တော့ကျွန်တော်တို့ဒါဟိုသတ်မှတ်ပါတယ်သို့တော်လည်းကျွန်တော်တို့နိုဝင်ဘာလနှုန်းကဒေါ်ဆန်းစုကြည်လွတ်တဲ့အချိန်မှာသတင်းလွတ်လပ်ခွင့်အတော်အတန်ရလိုက်ပါတယ်ဒေါ်ဆန်းစုကြည်နဲ့သူဆုံးတဲ့ပုံတွေဒေါ်ဆန်းစုကြည်လွတ်မြောက်လာတဲ့ပုံတွေအတော်အတန်ဖော်ပြခွင့်ရပြီးတော့နောက်ပါပြန်လဲပြီးတော့ပြိတ်သွားပါတယ်အခုပြန်ပြီးတော့ရတယ်ဆိုတော့ဒါဟာဒီအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာပထမဆုံးဖော်ပြခွင့်ရတဲ့အတွက်ဒါဟာထူးခြားမှုလို့တော့ပြောနိုင်ပါတယ်ဆို
တော့နောက်ပိုင်းပြန်ပြိတ်သွားမယ်လို့ကစိုးရင်စစ်တွေရှိနေပါသလားစောစောတုန်းကလို
့ဒါကတော့ကျွန်တော်တို့အတွေ့အကြုံတွေကပြောရမယ်ဆိုရင်တော့နောက်ထပ်ဖြစ်ပေါ်လာတဲ့အခြေအနေတွေကိုစောင့်ကြည့်ရပါဦးမယ်။ဘာဖြစ်လို့လဲဆိုတော့အခုဟိုသမားအစ်တစ်ပေါ်လာပြီ။သမားအစ်တစ်ကလည်းတိုင်းပြည်ကိုမိန်ကွန်းတွေပြောပြီးမိန်ကွန်းတွေကအင်မတန်ကောင်းပါတယ်။မိန်ကွန်းအရာတော့ကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆက်တွဲလက်တွေလှုပ်လာတဲ့ဟာတွေတော့ဘာမှစိတ်ပြီးတော့ထူးထူးခြားခြားမတွေ့ရသေးတဲ့အတွက်ကျွန်တော်တို့ကပြန်များပိတ်သွားမလားဆိုတဲ့စိုးရိမ်စိတ်ကတော့ရှိနေတာအမှန်ပါပဲ
။ဟုတ်ကဲ့။ကိုအောင်စိုးရိမ်ကြားတဲ့အတိုင်းပဲမြန်မာနိုင်ငံတွင်းကတင်လို့လိုပဲဘဝသူသတင်းသမားတူကပြောတဲ့ကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံကိုအနိကစောင့်ကြည့်နေတဲ့ကိုအောင်စော်ရဲ့အမြင်လိုက်ပြောပါအောင်အခုသတင်းလွတ်လပ်ခွင့်နည်းနည်း window opportunity တွေနည်းနည်းများရှိလာသလားအလားအလာကောင်းတယ်လို့ထင်ပါသလား
ကျွန်တော်အမြင်နဲ့ကျွန်တော်တို့စောင့်ကြည့်ရမယ်ဒေါ်ဆန်းစုကြည်အကြောင်းလေးကိုရေးခွင့်ရတာနဲ့သတင်းလွတ်လပ်ခွင့်ရတော့မလားဆိုပြီးတော့ရင်းနှီးခုံးသိမ်းလို့ကျွန်တော်ထင်ပါတယ်မြန်မာပြည်နဲ့ပတ်သက်ပြီးရေးစရာတွေအများကြီးရှိပါတယ်နိုင်ငံရေးကျင်းနာအကြောင်းတွေဆယ်မြောင်းတွေဖောက်နေတဲ့အကြောင်းတွေပြည်ုပ်ရဲ့တဝါကြီးအုပ်နေတဲ့ကိစ္စတွေနိုင်ငံရေးကိစ္စတွေအများကြီးအကြောင်းပါတယ်အကိစားတွေဒီပေါ်ပြပြီးရှိတာ ਨੇ ကျွန်တော်တို့ဗတင်းစားလို့လောက်ဆိုင်ရတော့မလားဆိုတာမျိုးကျွန်တော်တို့ပြောလို့မရပါဘူးဒါပေမဲ့ဒါအပြင်မြို့ကြီးကဗတင်းစား journalist ပေါင်း24ယောက်လောက်ထောင်ချနေလို့ဖြစ်ပါတယ် blogger တွေလည်းပါပါတယ်ဒီလိုမျိုးပို့လဲရေးကြည့်ပါတယ်အဲဒါကျွန်တော်မြင်လာတော့ကျွန်တော်တို့ဒီအစိုးရနေပြီးတော့ခုနမိန်ကွန်းနေမှာတော့ရှမ်းရှမ်းဝေးအပြောရတဲ့ချွေမှန်းပေါ့လေအဲ့လိုမဟုတ်ဘဲနဲ့လက်တွေ့ဟာတိုင်းပြည်ရဲ့ threat မနိုင်ဖြစ်တဲ့ဒီ media ကိုခန့်ကန်တော့ကိုဘယ်လိုမျိုးအလားဒီ freedom ပေးမလဲဆိုတာကအရေးကြီးပါတယ်အဲ့ဒါကိုသူတို့ကအများဆုံးလို့သိနေတဲ့အချိန်ကျွန်တော်တို့အပြင်မှာ VOA BBC ARD TVB အားလုံး journalist တွေကိုလည်းအထက်ကိုဖိတ်ပြီးတော့ media coverage လုပ်ခိုင်းတာမျိုးတွေသူတို့လုပ်ပေးသင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်တစ်ဆယ်ထဲစဉ်းစားမိတာအခုမြန်မာနိုင်ငံရဲ့အာဆီယံအလှည့်ကျဥက္ကဋ္ဌသက်တမ်းဟာမကြခင်ရောက်ရှိလာတော့မှဖြစ်ပါတယ်ပထမတစ်ချိန်တုန်းကမြန်မာနိုင်ငံလက်မခံခဲ့ပါဘူးအလှကြဥက္ကဋ္ဌရောက်လာမယ်ဆိုတာကိုသတင်းကြရုံနဲ့အပြင်ပအတိုက်ခံတချို့စီကဒါကိုကန့်ကွက်တဲ့ဘာညာပြောနေကြတယ်ဒါနိုင်ငံရေးသမားတွေရဲ့အလုပ်ပေါ့ကျွန်တော်ကသတင်းသမားတယောက်အနေနဲ့မြင်တာကတော့အာဆီယံဥက္ကဋ္ဌအနေနဲ့တာဝန်ယူရင်အာဆီယံညီလာခံတွေကိုတိုင်းပြည်ထဲမှာလက်ခံကျင်းပရမယ်အဲ့ဒီခါမီဒီယာသမားတွေကိုဖွင့်ပေးရမယ်အာဆီယံနိုင်ငံတိုင်းဟာစနစ်ချင်းမတူတော့လဲပဲအာဆီယံညီလာခံတွေတာဝန်ယူရပြီဆိုရင်ပြပသတင်းထောက်ပေါင်းအနည်းဆုံး900 800 1000စသဖြင့်ကြောင်းတော့လဲပြင်ပမှမကြာခဏတွေ့နေရတဲ့ကိစ္စပါဒီလိုမျိုးကိုလက်ခံကျင်တဲ့သဘောထားရှိရလားမြန်မာနိုင်ငံဟာနိုင်ငံခြားသတင်းထောက်တွေကိုစောစောကောင်းစွာပြောသလိုကျွန်တော်သတင်းဌာနတွေကိုတောင်သူတို့ပြတ်တော်ပုံမလင်းလင်းမခေါ်ရဲတာအာဆီယံလိုညီလာခံကြီးလုပ်ဖို့အတွက်သတင်းထောက်တွေထောင်ထဲချီပြီးလက်ခံနိုင်ပါမလားအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာကိုစောစောရဲ့သဘောထားကိုသိကျင်ပါတယ်မြန်မာနိုင်ငံအစိုးရဟာနိုင်ငံတကာညီလာခံတွေကိုလက်ခံကျင်ပါနိုင်ဖို့နိုင်ငံရေးကိစ္စကိုထားလိုက်ပါသတင်းသမားတွေကိုအဲ့လောက်ထိကျေကျေပြန်ပြန်လက်ခံနိုင်ပါမလားခင်ဗျာလက်ခံကျင်ပါရဲ့လား
ကျွန်တော်တို့လည်းကြားပါတယ်ဗျာ2014မှာအာဆီယံဥက္ကဋ္ဌလှုပ်လို့တယ်ဆိုတော့နှစ်နှစ်တော့ကြံသေးတယ်ပေါ့ဗျာ2017ဆိုတော့3နှစ်မီပါပေါ့3နှစ်မီပါကြံသေးတယ်ဆိုတော့အချိန်ကာလအားဖြင့်တော့ပြင်ဆင်မယ်ဆိုလို့ချင်းလုံလောက်တယ်လို့ကျွန်တော်လည်းယုံကြည်ပါတယ်သို့တော့ခုနလိုပေါ့ပြည်သမားတွေအလောက်အများကြီးကိုလက်ခံနိုင်ဖို့အသင့်ဖြစ်ပြီလားဆိုတာကတော့သောသောကကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပါပဲလက်ရှိအနေအထားအရပြောရရင်တော့ဘလို့မှအသင့်မဖြစ်ပြီပါဘူးအခြေခံအဆောက်အအုံရလည်းအသင့်မဖြစ်ပြီပါဘူးထို့သူနိုင်ငံရေးရလည်းအသင့်ဖြစ်ပြီလို့မမြင်ပါဘူး Now, Babylon is looking, bigger, let's see, so at this rale, bigger, so we are hung with second, it was through the Borari, at the end of Marie's looking, and Madame Dura sewing Marie. And then at the end of Marie, for Madame Diana, she did the Nest Shibare. Two to give him Magali, the end of Marie when I was looking, New Rory, New Jimadi, a change of Halu Yaman Bupa, Charta Saya, Why Long Andy.
အဲ့ဒါကျွန်တော်တို့ပေါင်းညင်ထင်းသိမ်းကိစ္စတွေဒီလိုဟာမျိုးတွေလည်းအများကြီးရှိတဲ့အခါကျတော့သတင်းသမားတွေကိုလက်ရှိအနေထားရတော့အဲ့လောက်လက်ခံနိုင်တဲ့အနေထားလည်းမရှိဘူးလက်ခံကျင်လိမ့်မယ်လို့လည်းကျွန်တော်တို့မထင်ပါဘူးဟုတ်ကဲ့ကျွန်တော်ဘယ်လိုသဘောပါလဲမြန်မာနိုင်ငံအစိုးရကအာဆီယံအဖွဲ့မှာဥထလုပ်ပြီးတော့နိုင်ငံတကာညီလာခံတွေကိုလက်ခံကျင်းပါတဲ့အခါသတင်းသမားတွေကိုလွတ်လပ်လပ်
ဒီမှာနိုင်မယ်ဆိုရင်တော့ကျွန်တော်မြန်မာတဲ့သူကတိုင်းတာတစ်ခုအထိသတင်းနောက်ကြိုလေဒီဝင်မဲ့သူကျွန်တော်ထင်တယ်အဲ့ဒါကျွန်တော်ထင်တာတော့အရေးကြီးတစ်ခုဆက်တစ်ခုလို့ထင်ပါတယ်ဘာကြောင့်လဲဆိုတော့ခုနကကိုယ်တော်မပြောသွားတယ်မလားတိုက်ခိုင်တဲ့ကန့်ကွက်နေပြီတဲ့တိုက်ခိုင်နေရတဲ့တိုက်ခိုင်လို့လုံးပါပဲဒါပေမဲ့ကျွန်တော်သတင်းတော်တွေအေဒီတာတွေရတယ်ကျွန်တော်သတင်းစာဆရာတွေလို့က ကြတော့အဲဒီဒီနောက်ဒီပြန်သွားတဲ့ခါကျမှဖိနှိပ်မှုတွေဆက်ရှိနေတာပါပဲအဲဒီခါမှုကြတော့ခဏတစ်ပြုတ်သူတို့ကတော့ make up lane နဲ့တနခါလင်းကြတယ်သူလုံးလေးရှိပါနဲ့ပဲအစိုးရမှဆိုရှိအစ်စိုးရမျိုးမျိုးဆိုလို့အာနာရှင်စိုးရမျိုးမျိုးဆိုအဲအဲ့ကာလတစ်ခုရောကျွန်တော်ကြည့်ပြောလို့မရအောင်ဆင်းအဲ့နောက်မှာကျွန်တော် political issue တစ်ခုမှရှိတယ်ဆင်းအဲ့ဒီနှစ်နှစ်ဆိုတဲ့2014မြောက်ခင်မှာဒီမှာဒီကဒီမှာအခြေခံဖောက်အုံတွေနဲ့ media တွေးတန်းပေါင်းအဲ့ဒါတွေပြောင်းမယ်ဆိုရင်တော့ကျွန်တော်ထင်တယ်အဲ့လားကျွန်တော်ထင်တယ် ASEAN ဒီလာကံကလို့တခြားဒီလာကဒီမှာအကြီးကြီးဆိုင်ဒီလာကံလို့မြန်မာလက်ခံကျင်းပါတယ်ဆိုရင်လည်းအဲဒါလည်းတော့မယ်ဆိုတဲ့ကြေညာရှိမယ်လို့ထင်ပါဘူးအဲ့ဒါလေးကိုတော့သူကမပြင်းစင်နိုင်ဘူးဆိုတော့မြန်မာစစ်စိုးရတော့ကျွန်တော်ထင်တယ်အဲလက်ရှိစိုးရတဲ့ခေါ်ပေါ်စစ်စိုးရတဲ့ခေါ်ပေါ်ပေါ့လေနော်အဲဒါကတော့ကျွန်တော်ထင်တယ်ဘာလို့မှလက်ခံချင်ပါဘူးအစင်းနဲ့ချင်တယ်လို့ကျွန်တော်ထင်တယ်ဆို
တော့ကိုယ်တော်အဲ့ဒီသတင်းတောက်တွေကိုအခုတော့ကျွန်တော်ကောလာဟာရာကြားတာပေါ့လေအပြင်ကနေပြီးတော့ဒီလွတ်တော်စားတော့မယ်ဆိုတော့လေပြပသတင်းတောက်တွေကအများကြီးလာကျင်နေရတယ်ဆောက်လာတယ်ပို့နေတယ်လို့ပြောလိုက်တော့အဲ့ဒီတော့ငါဗိုလ်ချုပ်မှုကြီးကပြောပါသေးတယ်အာမီဒီယာဆိုတာဖွင့်ပြရတာလွယ်တယ်ထင်ရတာခက်တယ်ကွာလို့တခွန်းပြောလိုက်တာနဲ့လက်တွန့်သွားတယ်လို့ဟုတ်လားမဟုတ်လားမသိဘူးကျွန်တော်အပြင်ကကြားတာပါအဲ့တော့ဗိုလ်ချုပ်မှုကြီးရဲ့အခန်းကဏ္ဍပေါ့လေဒီပုဂ္ဂိုလ်ကသာတင်သတင်းသမားတွေကိုလွတ်လပ်ခွင့်ပေးခြင်းစိတ်မရှိရကျန်တဲ့လူတွေဟာသူတဲ့လိုင်စီရောခြင်းနဲ့ဆန္ဒရှိရဆိုတဲ့အမြင်မျိုးလဲပေါ်ပေါက်လာနိုင်ပါတယ်ဒီနာပြောတဲ့ကောလာဟလာတဲ့ကအဲ့တော့ဘယ်လောက်မှန်ပါလဲကိုတော်
အဲ့ဒါကတော့ဟိုဖြစ်နိုင်ပါတယ်အခုဥကျစံသာကြားတယ်လို့ပဲကျွန်တော်လည်းကြားပါတယ်ဒါပေမဲ့ဘလောက်မှန်တယ်လဲဆိုတာကတော့အတော်ပြောဖို့ခက်တဲ့ကိစ္စပေါ့လေအထူးသဖြင့်ဟိုကျွန်တော်တို့နိုင်ငံရဲ့အနေထားအဲ့လိုတူတူရဲ့အပေါ်မှာထိတ်ဆုံးရလူတရားဝဲရဲ့အပေါ်မှာပဲဟိုအရာတော်တော်များကမူတည်ကြပါဒီတော့သူပြောတဲ့ဆိုလို့ရှိရင်တော့ဒါဖြစ်နိုင်တဲ့ကိစ္စပါဒါပေမဲ့တခုကျွန်တော်တို့ကြည့်ရရှိတာကဒီဘုံကြုံမှုကြီးရဲ့လွှမ်းမိုးမှုပေါ့လေဘုံကြုံမှုကြီးတိုင်းဆွေရဲ့လွှမ်းမိုးမှုကအခုချိန်ဒီဘလောက်ကြံသေးလဲသူကဘလောက်ထိပြီးတော့ဝင်ရောက်ပြီးတော့နေ့စဉ်ပေါ်လေလုံနေတဲ့ဟိုလေစဉ်အစိုးရကိစ္စတွေမှာဘလောက်ပါဝင်နေသေးလဲဆိုတာကတော့ကျွန်တော်တို့ပြည်တွင်းမှာလည်းအမျိုးမျိုးကြားရပါတယ်အဲဒါပေမဲ့ဘယ်သူမှတည်တည်ချာချာပြောနိုင်တဲ့အနေထားတော့မရှိပါဘူးဒါပေမဲ့အဲ့ဒီလွတ်တော်ခေါ်ယူလွတ်တော်ခေါ်ယူကျင်းပမယ်ဆိုတဲ့ကာလရောအခုလွတ်တော်လည်းပရမကျင့်ကျင်းပပြီးသွားပြီသမရတ္တလည်းပေါ်ထွက်လာပြီဒါပေမဲ့အခုထိအစိုးရတဲ့အနေနဲ့သတင်းစာချင်းလင်းပွဲလို့ဟာမျိုးမလုပ်သေးဘူးဆိုတာလည်းဒါကလည်းထူးခြားတဲ့ကိစ္စပါပဲဘာလို့လဲဆိုတော့အစိုးရတဲ့တစ်ခုပေါ်လာပြီဆိုသူရဲ့မူဝါဒတွေအားလုံးကိုချပြနိုင်ဖို့ပြည်သူတွေတိဖို့နိုင်ငံတကာတိဖို့ဒါဟာအရင်ဆုံးလုပ်ရမယ့်ကိစ္စပါ။အခုကျဒီသမရအနေနဲ့ပဲဖြစ်ဖြစ်အဲကျွန်တော်တို့ဒီအစိုးရတည်းရဲ့ပြောရေးဆိုခွင့်ရှိသူအနေနဲ့ပဲဖြစ်ဖြစ်ဘာမှဒီသတင်းစာရှင်းလင်းပွဲဆိုတာမျိုးလုပ်တာမတွေ့ရသေးပါဘူး။ဒါကြောင့်မို့လို့တို့ကသတင်းသမားတွေနဲ့ပတ်သက်ပြီးတော့အထူးသတိထားဆက်ဆံနေဆိုတာတော့ဒါသိကြတဲ့ချက်ပါ
။ဟုတ်ကဲ့။ကဲကိုအောင်စောရဲ့အလှပဲနောက်ဆုံးအနေနဲ့ကိုအောင်စောတို့ပဲဗိုလ်ချုပ်မှုကြီးတန်းရှင်ကိုမင်းတရားကြီးဘဝရှင်မင်းတရားကြီးဆိုပြီးတော့ဝလဲတော်ရင်းနဲ့မျက်နှာပုံးဖော်ပြခဲ့လို့ကျွန်တော်ပဲဒီကိစ္စကိုဆွေးနွေးခဲ့ပြီးကဲအခုကိုအောင်စောရဲ့မင်းတရားကြီးရဲ့အခန်းကဏ္ဍဘလောက်ကြံသေးလဲနောက်နှစ်နှစ်လည်းပဲသူဆက်လက်ပြီးတော့အဲ့လိုနေအောင်မလားအဲ့ဒီတော့အာဆီယံဥက္ကဋ္ဌဖြစ်လာမယ့်အချိန်ဒီနည်းနည်းခံမှန်းချက်လေးပြောပါခင်ဗျာ။အ
ာခံမှန်းလို့ရပါတယ်သူ့ရဲ့အနာဂတ်အတွက်ကသူ့ရဲ့မိသားစုအနာဂတ်အတွက်သူကအနာကိုဆက်ပြီးတော့နောက်ကနေထိန်းချုပ်ထားဖို့ရှိပါဦးနေဝင်လည်းအဲ့လိုပါပဲသူအနာလွတ်တာနဲ့တဲနေဦးနေဝင်ဘယ်လိုဖြစ်သွားလဲဆိုတော့သူ့ကိုယ်တိုင်ပြစ်ရတာလားဦးနေဝင်ကသူ့ရဲ့အကျဉ်းသားဖြစ်နေဆုံးပါတော့ဖြစ်ပါတယ်ဆိုတော့ဒီဘဝရှင်မင်းတရားရဲ့ခံကဏ္ဍရှိနေတော့မယ်လို့ကျွန်တော်ထင်ပါတယ်တစ်ဆက်တည်းပြောချင်တာကတော့မီဒီယာရန်သူနဲ့မီဒီယာကိုအာတန်တီရဲ့အရေးကြီးတဲ့ဆွမ်းမနိုင်တစ်ခုအနေနဲ့တိတ်ထက်ထက်ကုသကုထောင်မှုသိနေလို့ကျွန်တော်